စီးရီးယားနိုင်ငံမှာအကြမ်းဖက်သမားတွေကိုလက်နက်တွေပေးအပ်တဲ့သူဘသူ့ကိုမဆိုတေးရန်ဖြစ်ပေမဲ့ဥပဒေတရက်ကိုသမ္မတဘရှက်အာဆတ်ကထုတ်ပြန်လိုက်တဲ့အကြောင်းနိုင်ငံပိုင်သတင်းတွေကကြေညာပါတယ်အစိုးရကိုစန့်ကျင်သူတွေပေါ်နှိမ်နင်းနေတာတွေဆုံးသက်စေဖို့ရည်ရွယ်ထားတဲ့ငင်းချဲအစီအစဉ်တရက်ကိုလိုက်နာမှုရှိမရှိလေးလာစောင့်ကြည့်မဲ့သူတွေကိုလက်ခံမယ်လို့သဘောတူခဲ့ပြီးနောက်တရက်ဖြစ်တဲ့ဒီကနေ့မှာပဲအစိုးရရဲ့ကြေညာချက်ထွက်ပေါ်လာတာပါသမ္မတအာဆတ်အစိုးရကတော့လက်နက်ချီပြီးဖြစ်ပွားနေတဲ့ဆန္ဒပြပွဲတွေဟာလက်နက်ကန်အကြမ်းဖက်အုပ်စုတွေရဲ့လက်ချက်ဖြစ်တယ်ဆိုပြီးအပြစ်ဖို့ထားတာဖြစ်ပါတယ်အာရဖွဲ့ချုပ်ရဲ့အစီအစဉ်ကိုအစိုးရကလက်မှတ်ရေးထိုးထားပေမဲ့လည်းတွေ့ရတဲ့ပရိပကတ်တွေဟာမနေ့ကအထိဆက်လက်ဖြစ်ပွားနေတော့မယ်လို့လည်းတက်ကြွလှရှားသူတွေကပြောပါတယ်မနေ့ကဆိုရင်တူရကီနယ်စပ်သားကတာဝန်ချထားတဲ့နေရာတွေကိုစွန့်ခွာခဲ့ကြတဲ့တပ်ပြေး80လောက်ကိုအစိုးရတပ်တွေကပြစ်တက်ခဲ့တယ်လို့တခြားနေရာတော်များများမှာလည်းလူပေါင်း30လောက်ကိုတတ်ဖြတ်ခဲ့တယ်လို့တက်ကြွလှရှားသူတွေကပြောခဲ့ကြတာပါဒုထွက်တန်ရောဖြစ်ပျက်တွေပေါ်ပြစ်တင်ရှုတ်ချတဲ့ဆုံးဖြတ်ချက်တရားကိုတော့မနေ့ကပဲကုလသမဂ္ဂမှာတခဲနဲ့ချမှတ်ခဲ့ပါတယ်ကုလားကြလူတို့အောင်ကြွားမှုတွေကြောင့်လူပေါင်း9000တက်မနေတည်ဆုံးခဲ့ပြီးဖြစ်တယ်လို့လည်းကုလသမဂ္ဂကပြောဆိုထားတာပါ